ဘူတီရောင်မြို့နယ်ပြည်နယ်လှတော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းတင်သွင်းထားတဲ့ရခိုင်ပြည်နယ်ကနှစ်ဖက်တိုက်ပွဲတွေအတွင်းအရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှောင်ရှားရေးပြည်နယ်အစိုးရကနေလူအပ်တဲ့အစီအမံတွေဆောင်ရွက်ပေးဖို့အဆိုကိုရခိုင်ပြည်နယ်လှတော်မှာဒီနေ့ဆွေးနွေးခဲ့တာပါအဆိုကိုလှတော်ကိုယ်စားလှယ်၅ဦးကထောက်ခံဆွေးနွေးခဲ့ပြီးတမတော်သားလှတော်ကိုယ်စားလှယ်တဦးကကန့်ကွက်ဆွေးနွေးခဲ့ပါတယ်ပြည်နယ်အစိုးရဘက်လုံနယ်ဝန်ကြီးကပြည်တော်စုစစ်နဲ့သက်ဆိုင်တာကြောင့်မှတ်တမ်းတင်ဖို့သဘောထားပေးခဲ့ပါတယ်ဒါပေမဲ့လွတ်တော်ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ19မဲနဲ့ကန့်ကွက်မဲ12မဲသာရှိတာကြောင့်အဆိုကိုအတည်ပြုလိုက်ပါတယ်အဆိုတင်သွင်းခဲ့တဲ့ဘူတိတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြည်နယ်အစိုးရဟာအရဲသားတွေကိုကာကွယ်ပေးရမယ်လို့ပြောပါတယ
်ဒီရခိုင်ပြည်နယ်အစိုးရဟာရခိုင်ပြည်နယ်ရဲ့ပြည်သူတွေကိုအာမခံပြီးတော့အစိုးရဖွဲ့ကိုရယူထားတာဖြစ်တယ်အဲ့ဒီအတွက်ကြောင့်ဒီကနေ့တိုက်ပွဲဖြစ်တဲ့အချိန်ခါမှာဒီနှစ်ဖက်တိုက်ပွဲကြမှာညှက်ပြီးတော့ဟလာပြစ်ခံရတာမဟုတ်ပဲဒီမှာနေပြီးတော့နော်အဲကိုယ်ကြီးမှာကိုနေပြီးတော့တည်ဆုံတော့တာရှိနေတယ်။နောက်ပြီးတော့ပြန်လျားနဲ့အဖက်ခံရတာလူတွေရှိတယ်။အဲ့ဒီဒီကိစ္စတွေဟာအရဲသားပြည်သူတွေဖက်ကိုညှောက်လေးပြီးတော့ဖိခိုက်တာတွေရှိနေတဲ့အတွက်ကြောင့်ဒီလိုမဖြစ်ဖို့အတွက်ကိုလွတ်တော်မှာပြည်သူဖက်ကရက်တည်ပြီးတော့နော်တောင်းဆိုတာဖြစ်တယ်
။ရခိုင်ပြည်နယ်ကကြေးရွာတွေအနီးမှာတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံတွေအစုလိုက်ပြုံလိုက်တည်ဆုံတာတွေရှိခဲ့တာကြောင့်နှစ်ဖက်တပ်တွေကိုကြေးရွာတွေနဲ့ဝေးတဲ့နေရာတွေမှာသာတိုက်ပွဲဖြစ်ကြဖို့ပြည်နယ်အစိုးရအနေနဲ့တိုက်တွန်းတင်တယ်လို့လည်းဦးထွန်းအောင်သိန်းကပြောပါတယ်
။နော်အစိုးရပြောလိုက်ပြေဆုံးတော့တာတွေရှိနေတယ်။ဒါတွေကိုမဖြစ်ဖို့အတွက်နော်ခြုံရှားနိုင်ဖို့အတွက်ဒီတိုက်ပွဲဖော်ဆောင်တဲ့သူတွေကနေပြီးတော့နော်နောက်ရဲတွေရွာတွေနဲ့ဝေးတဲ့နေရာမှာတိုက်ပွဲဖော်ဆောင်နိုင်ဖို့အတွက်ကိုအစိုးရကတိုက်တွန်းပေးရမယ်၊ကာကွယ်ပေးရမယ်ဖြစ်တဲ့အတွက်ကြောင့်အစိုးရမှာတာဝန်ရှိတဲ့အတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရကိုဟာလာဒီအဆိုနဲ့ပဲကျွန်တော်တို့တောင်းဆိုတာဖြစ်တယ်ခင်ဗျ
။အဆိုကိုထောက်ခံဆွေးနွေးခဲ့တဲ့မြန်မာမျိုးနယ်ကကိုယ်စားလှယ်ဦးလာသိန်းအောင်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသူနိုင်ငံသားတွေအသက်အိုးအိမ်စီးစိမ်ကိုအစိုးရကကာကွယ်ပေးရမယ်ဆိုတဲ့အချက်ကိုထောက်ပြဆွေးနွေးခဲ့တာလို့ပြောပါတယ်။ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာတိုက်ပွဲတွေမှာကြီးမဟုတ်ဘဲလွတ်လပ်စွာသွားလာခွင့်ပိတ်တာလဲပြစ်မှတ်ထားတာပဲလို့ဦးလာသိန်းအောင်ကပြောပါတယ်
။ဟိုပြည်သူတွေကိုအခုဆိုရင်ဟိုပြစ်မှတ်ထားတယ်ဆိုတာကလူအသက်တခုခုမှမဟုတ်ဘူးကျွန်တော်တို့ပြည်သူတွေကိုဘာသာသွားလာခွင့်မပြုတာတွေသိရင်ပြည်သူတွေအဲ့ဒီစင်တွေကိုကာကွယ်ပေးရမယ်အဲ့ဒီအခြေအနေမျိုးတွေဟာလေပြည်သူတွေကိုအဟန့်တာဖြစ်စေတဲ့အတွက်အခုအစိုးရကိုဟိုအဲ့ဒါတွေကိုပြောမှစီမံဆောင်ရွက်ဖို့အတွက်ကိုတော့ကျွန်တော်တို့ကထောက်ပြပြီးဆွေးနွေးခဲ့တာရှိပါတယ
်။လွှတ်တော်ကဆွေးနွေးတည်ပြုလိုက်တဲ့အစိုးရနဲ့ပတ်သက်ပြီးပြည်နယ်အစိုးရအဖွဲ့ဝင်စီမံသာယာရေးဝန်ကြီးဦးအင်းမြင့်ကိုမိမဲရမှာတော့ပြည်နယ်အစိုးရအနေနဲ့ဆောင်ရွက်လို့ရတဲ့ကိစ္စမဟုတ်တာကြောင့်ပြည်အောင်စုကိုတင်ပြသွားမယ်လို့ပြောပါတယ်။
တိုက်ပွဲတွေကကြေးရွာတွေနဲ့နီးစပ်တဲ့နေရာတွေမှာဖြစ်နေတဲ့အခါကျတော့ဇာညတ်ထားရတော့စီကောင်းရှိနိုင်တယ်ပေါ့။ဒါပေမဲ့ကျွန်တော်အစိုးရအဖွဲ့အစ်မတိုက်ပါနဲ့လို့ပြောလို့ရမယ်ဆိုရင်ကျွန်တော်ပူပြီးပြောချင်တာပေါ့။ကျွန်တော်ပြည်နယ်အစိုးရအစင်လောင်နေတာတော့ပြောလို့ရမယ်ဆိုရင်တော့ပြောချင်တာပေါ့ဗျ။ကျွန်တော်အစင်လောင်နေတာတော့ပြောလို့မရနိုင်ဘူးသူ။ဒီကောင်စုတော့ကျွန်တော်တင်ပြမှာပေါ့
။ရခိုင်ပြည်နယ်တိုက်ပွဲတွေမှာအရဲသားတွေပြစ်မှတ်ထားတာတွေရှိတယ်ဆိုတော့ပြောဆိုချက်နဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီဘုံမူကြီးဝန်ဆောင်ဦးကိုမေးမြန်းရမှာတော့တက်မတော်အနေနဲ့အဆိုရှင်ပြောသလိုဆောင်ရွက်တာမရှိကြောင်းညှင်းဆိုပါတယ်
။လောက်ပါမဒါလေးပဲပြောချင်တယ်။အေးဟိုဆွဆဲတယ်ဆိုတော့မှန်တယ်ကျွန်တော်တို့ဆွဆဲတာဆိုတော့မဟုတ်ဘူးရယ်။ဒီဟာနဲ့ပတ်သက်လို့အဲ့ဒီဆွဆဲချက်ကြီးမဟုတ်ပါဘူး။လွဲမှားနေပါတယ်လို့။ဘူးလည်းမလို့ဘူးနောင်လည်းမလို့ဘူး
။ရခိုင်တက်တော်အေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကိုမေးမြန်းရမှာတော့သူတို့အနေနဲ့ဘယ်တော့မှရက်သားတွေကိုပြစ်မှတ်ထားတာမရှိသလိုရခိုင်ပြည်နယ်လွတ်တော်ကအတည်ပြုတာကိုလိုက်နာဆောင်ရွက်သွားမယ်လို့ပြောပါတယ
်ကျွန်တော်တို့ဘက်ကတော့အရသာတွေကိုပြင်မထားပြီးတော့လောက်တာလုံးဝမရှိဘူးကြာနော်အရသာတွေကိုပြင်မထားပြီးတော့ဒါတကယ်တိုက်ခိုက်နေတဲ့ဥစ္စာကဒါအစိုးရစစ်တပ်ဘက်ကလုံနေတာကျွန်တော်တို့ကတော့အဲ့ဒီလိုမျိုးတွေရခိုင်ပြည်နယ်ဒီပါလီမန်ကနေအဲ့လိုမျိုးထပ်အတည်ပြုရဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်ကတော့ကြိုဆိုတယ်အကောင်းဆုံးဒါလိုက်နာဆောင်ရွက်သွားဖို့လေကျွန်တော်တို့ဘက်ကတော့အဆင်သင့်ရှိတယ
်ရခိုင်ပြည်နယ်မှာတက်မတော်နဲ့အီတို့ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အေးဒါပြည်သူ80တိဆုံးပြီး120ကျော်ဒဏ်ရာရရှိကာဖမ်းဆီးခံရသူတွေနဲ့ပေါ်လာခွင့်ကန့်သက်တာတွေခံနေရပြီမဲ့အစိုးရဘက်ကအကာအကွယ်ပေးတာမျိုးတွေမရှိခဲ့ဘူးလို့လွတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်ခင်ဗျာကျွန်တော်ကျော်လွင်ဦးပါ